မင်္ဂလာညနေခင်ဗျာတသရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ16ရက်တောက်ကြနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်နိုင်လာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းအဲ့ဒီချိန်ကနိုင်ငံခြားရေးဝန်ကြီး Hillary Clinton ရဲ့အီးမေးလ်အရှုပ်တော်ပုံကို FBI ညွှန်ကြားရေးမှူးဟောင်း James Comey ကင်တွယ်ဖြည့်ရှင်းခဲ့တဲ့အပေါ်အမေရိကန်တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးက Mr. Comey ကိုဝေဖန်လိုက်ပါတယ်။နောက်အမေရိကန်ရဲ့တရားမဝင်မှုစ조사ကြသူတွေကကလေးငယ်တွေကိုနယ်စပ်တွေမှာမိဘတွေနဲ့ခွဲပစ်တဲ့လှုပ်ရက်ကိုအဆုံးသတ်နိုင်တဲ့ဥပဒေကြမ်းတစ်ရက်ကိုတော့အမေရိကန်လွှတ်တော်အမတ်တွေကရေးဆွဲနေပါတယ်။နောက်ဂျပန်ဘီယာကုမ္ပဏီ Kirin ကပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံကိုလူရန်ခဲ့တဲ့အလူငွေတွေမြန်မာစစ်တပ်လက်ထက်ရောက်သွားတာမျိုးရှိမရှိကိုစုံစမ်းစစ်ဆေးနေပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံအနှံ့မိုးတဲထန်စွာရွာသွန်းနေရမှာရေကြီးမြေပြင်မှုတွေဖြစ်ပွားနေပြီးမိုးကုန်းမျိုးမှလည်းရေပိတ်တင့်နေကြတယ်ဆိုတဲ့သတင်းမှကြားမှာတော့
ဒီနေ့တစ်ခါတည်းရောင်းပြားဒီပေါ်မှာရောဇီးရက်ဒီပေါ်မှာရောအဲ့လိုတွေကြာတယ်။ဒီလိုတိုင်းတာဆိုတော့ဒီနေ့တစ်ခါပဲအင်းအောင်စု445စု2600လောက်ရှိတယ်။ဒီတိုင်းကြည့်လို့ကြည့်ပါ
စကူးမျိုးရေဘေးကူညီရေးအဖွဲ့ဝင်ကိုဖိုးထင်ပြောတော်တာပါအပြည့်စုံကတော့မကြခင်ကြာမှာပါဒါအပြင်ထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံဘက်ကလာတဲ့ဆိုတဲ့စိတ်ကြွဆေးလုံးရေကိုသားနဲ့အိုက်စ်မွေးရေးဆေးဝါးတွေဖမ်းမိတဲ့တဲ့နဲ့နိုင်ငံတကာတင်ဆောင်မှာတော့ပြည်တော်စုစုံစမ်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှောင် James Comey ရဲ့တာဝန်ထမ်းဆောင်နေချိန်ကဆုံးဖြတ်လောက်ကန်ခဲ့တဲ့လို့ရအပေါ်အမေရိကန်တရားရေးဌာနကအစီရင်ခံစာထုတ်ပြန်လိုက်တဲ့တဲ့တွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတင်းတွေကိုမှတ်ခင်ဖြူတွင်းနဲ့ကိုတော်ဝင်းလိုင်တို့ကပြောပြပေးကြပါဦးရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းအဲ့ဒီချိန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ Hillary Clinton ရဲ့အီးမေးလ်ရှုပ်တော်ပုံကို FBI ညွှန်ကြားရေးမှူးဟောင်း James Comey ကင်တွယ်ဖြည့်ရှင်းခဲ့ပုံနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ်က Mr. Comey ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒါပေမဲ့လည်း Mr. Comey ရဲ့ကင်တွယ်မှုတွေမှာနိုင်ငံရေးအရာဗတ်လိုက်ပြီးတော့ဆုံးဖြတ်လှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးတော့မတွေ့ရဘူးလို့သူကပြောပါတယ်။Mr. Comey ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းမှာအငင်းပွားစရာဆောင်ရွက်ချက်တွေရှိခဲ့တယ်လို့ဆိုပြီးတော့ဒီထဲမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေတဲ့ကာလအတွင်း Mrs. Clinton အနေနဲ့အမအရင်းတစုံတရာလှုပ်ဆောင်ခဲ့တာမရှိတဲ့အကြောင်းလူသိရှင်ကြားထုတ်ပြန်ကြေညာခဲ့တာအဲ့နောက်တစ်ခါစုံစမ်းစစ်ဆေးမှုတွေကိုပြန်လည်စတင်ခဲ့ပြီးတော့နောက်ပြီးတော့လည်းတစ်ခါပြန်ပိတ်လိုက်တာစတဲ့ဝေဖန်စရာအချက်တွေရှိနေတယ်လို့တရားရေးဌာနလုပ်ငန်းစစ်ဆေးရေးမှူး Michael Horowitz ကပြောပါတယ်လူတွေမှာရွေးကောက်ပွဲအချိန်နဲ့ကပ်ပြီးတော့အခုလိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်း FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တရားရေးဌာနတွေအချိန်ယူသုံးသပ်စစ်ဆေးထားတဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါ။ Mr. Comey ဟာရှင်းနေချုပ်ကိုအကြောင်းကြားသတိပေးတာမျိုးမရှိဘဲဒီမိုကရက်တစ်သမ္မတလောင်းအနေနဲ့အမအရင်းတစုံတရာကျူးလွန်ခဲ့တာမရှိပါဘူးဆိုပြီးတော့ဒီ2016ခုနှစ်ဇူလိုင်လ5ရက်နေ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့တာဟာလှုပ်ထုံးလုပ်နည်းတွေကိုမလိုက်တာပဲကြော်လွန်လှုပ်ဆောင်တာဖြစ်တယ်။ဒါပြင်ရှင်းနေချုပ်ကကန့်ကွက်နေတဲ့အကြောင်းကပဲသူ့အနေနဲ့စုံစမ်းစစ်ဆေးမှုတွေပြန်ဆမယ့်အကြောင်းကို2016ခုနှစ်အောက်တိုဘာ28ရက်နေ့မှာလွှတ်တော်မတ်တွေကိုစာရေးသားပေးပို့ခဲ့တာဟာလေအင်မတန်ကိုမှားယွင်းတဲ့ဆုံးဖြတ်လှုပ်ဆောင်မှုဖြစ်တယ်ဆိုပြီးတော့ဒီတရားရေးဌာနလုပ်ငန်းစစ်ဆေးရေးမှူးချုပ်ကဝေဖန်ရေးသားချတာပါ Mr. Comey နဲ့တခြားဒီ FBI နဲ့တရားရေးဌာနအရာရှိတွေရဲ့အခုလိုမှားယွင်းလှုပ်ဆောင်မှုတွေဟာ FBI အပေါ်မှာအများယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့လဲစာမျက်နှာ900ပါတဲ့ဒီစင်ခန်စာထဲမှာ Mr. Horowitz ကသုံးသပ်ရေးသားထားပါတယ်ဒီစင်ခန်စာကိုတော့18လအချိန်ယူရေးသားခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ဖို့ကြိုးစားကြတဲ့မိသားစုတွေကကလေးငယ်တွေကိုနေသက်ဒေသတွေမှာမိဘတွေနဲ့ခွဲပစ်လိုက်တဲ့လှုပ်ရက်ကိုစန့်ကျင်ကန့်ကွက်ကြောင်းနိုင်ငံအဝန်လမ်းမတွေပေါ်မှာချီတက်ဆန္ဒပြနေကြတဲ့တချိန်တည်းမှာပဲအောက်လွတ်တော်ရီပဘလစ်ကန်အမတ်တွေကလည်းအဲ့လိုမိသားစုတွေခွဲပစ်လိုက်တဲ့လှုပ်ရက်အဆုံးသတ်စေမယ့်ဥပဒေကြောင်းကိုရေးဆွဲနေကြပါတယ်။ဒါဟာရွှေပြောင်းနေထိုင်ဖို့ရောက်လာကြတဲ့ကလေးငယ်တွေအတွက်ယာယီတဲတွေထိုးပြီးထင်းထင်းထားမဲ့အစီအစဉ်ကိုအစိုးရကပြန်ဆဖို့ပြင်ဆင်နေတဲ့အချိန်မှာပဲအခုလိုဥပဒေကြောင်းကိုရေးဆွဲနေတာပါ။လွတ်တော်ဥက္ကဋ္ဌပေါ်ရယံရေးဆွဲထားတဲ့ဒီဥပဒေကြမ်းအရမိသားစုတစ်ခုလုံးအချင်းထောင်ထဲမှာနေရတဲ့အခြေအနေမျိုးရောက်စေအောင်တော့ကလေးငယ်တွေကိုမိဘတွေထံပြန်လွှဲပြောင်းပေးရမယ်လို့ဖော်ပြထားပါတယ်။အထောက်အထားမပါဘဲရောက်လာကြတဲ့မိသားစုတွေကိုနေဆက်ဒေသတွေမှာတနေရာစီခွဲပစ်လိုက်တဲ့လူရက်ကိုသူ့အနေနဲ့စန့်ကျင်ကြောင်းဂျာတာပရိနေမှာပေါ်ရယံကပြောပါတယ်။ဒီလိုလှုပ်ဆောင်မှုကိုသူ့အနေနဲ့မနစ်သက်ကြောင်းကလေးငယ်တွေမိသားစုနဲ့ခွဲနေရတဲ့အဖြစ်ကိုမလိုလားကြောင်းသတင်းတော့တွေကိုပြောပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရကမကြသေးခင်ကထုတ်ပြန်လိုက်တဲ့တရားမဝင်ဝင်ရောက်မှုကိုစန့်ကျင်တဲ့ policy အရအမေရိကန်ပိုင်နယ်ထက်မိဘတွေနဲ့အတူဝင်လာတဲ့ကလေးငယ်တွေကိုတိကျစီထင်းထင်းရမှာဖြစ်ပါတယ်။ဒါဟာလူကြီးတွေကိုယာယီထင်းထင်းအကျဉ်းစခန်းတွေထားပြီးကလေးငယ်တွေကိုတော့ထိန်းချုပ်မှုအနည်းဆုံးနေရာမှာတိကျစီထားရမယ်လို့ လက်ရှိဥပဒေကပြဋ္ဌာန်းထားတဲ့အတွက်ဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မိသားစုဖောင်ဒေးရှင်းဟာသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်နိုင်ငံရေးနဲ့စီးပွားရေးအရအမျက်ထုတ်ဖို့အတွက်ဆယ်စုနှစ်တစ်ခုကျော်ဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုလှုပ်ဆောင်လာခဲ့တယ်လို့ဆိုပြီးတော့ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့နယူးယောက်ပြည်နယ်ကကြာတာပင်းနေမှာတရားစွဲဆိုလိုက်ပါတယ်။ဒီမိုကရက်ပြည်နယ်တစ်ခုဖြစ်တဲ့နယူးယောက်ပြည်နယ်ရဲ့ရှေ့နေချုပ်ဘာဘရာအန်ဒါဝူဒ်ကသမ္မတထရမ့်နဲ့အတူသူ့ရဲ့သားသမီး၃ယောက်ဖြစ်တဲ့ဒေါ်နယ်ထရမ့်ဂျူနီယာ၊အဲရစ်ထရမ့်နဲ့အီဗန်ကာထရမ့်တို့ကိုတရားစွဲလိုက်တာပါ။ထရမ့်မိသားစုထံကနေဒေါ်လာ2,800,000ညှိနှိုင်းချေရဖို့ကိုလည်းမစ္စစ်အန်ဒါဝူဒ်ကကြိုးစားနေတာပါ။လိုက်နိုင်ရမယ့်စီးပင်းစည်းကမ်းတွေကိုမလိုက်နာဘဲမစ္စစ်ထရမ့်ဒါမှမဟုတ်သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေပရိဒါဖောင်ဒေးရှင်းအနေနဲ့ငွေလက်ခံနိုင်ဖို့တသက်ဒီအဖွဲ့ကိုဖွဲ့ထားတာဖြစ်ပြီးတော့ဆိုပြီးတော့ဒီအန်ဒါဝူဒ်က Twitter မှာရေးသားခဲ့တာပါအခုတရားစွဲဆိုမှုဟာလုံးဝအတိတ်ပဲမရှိဘူးဆိုပြီးတော့သမ္မတထရမ့်ကလည်းသူ့ရဲ့ဒီအသက်82နှစ်ပြည့်မွေးနေ့ပါပဲ Twitter လူမှုကွန်ရက်ပေါ်ကနေတစ်ဆင့်ချက်ချင်းတုံ့ပြန်ရေးသားခဲ့ပါတယ်အခုကိစ္စနဲ့ပတ်သက်လို့သူ့ဘက်ကအပေးယူလို့ညှိနှိုင်းမှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောဆိုထားပါတယ်ရှင
်တောက်ချာနေ့ဟာယင်းမင်းနိုင်ငံကအရေးပါဆုံးစစ်ကမ်းမြို့တစ်ခုဖြစ်တဲ့ဟိုဒေတာကိုရှီယာဟူတီတပုံတွေလက်ထက်ကပြန်သိမ်းပိုင်နိုင်ရေးဆော်ဒီအာရေဗျာဥဆောင်နေညုံမောင်းအဖွဲ့ကစတင်ထုတ်ပြန်စင်းတဲ့၃ရက်မြောက်နေ့ဖြစ်ပါတယ်။အရသာပြည်သူတွေအတွက်စာနာမှုဆိုင်ရာအကူအညီတွေရယူခွင့်ကိုဟန်တားရင်စစ်မဲ့ဖြစ်ပွားနေကြတဲ့အဖွဲ့အစည်းအလုံးပိတ်ဆို့အရေးယူခံရမယ်ဆိုတာကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့အတိအပအကြောင်းကြားပေးဖို့ HRW လူခွင့်စောင့်ကြည့်အဖွဲ့ကလိုလားနေတာပါ။ဂျာတာပရိနေ့တုန်းကတော့ယင်းမြန်နိုင်ငံအတွင်းကစစ်မဲ့ဖြစ်ပွားနေကြတဲ့အဖွဲ့အလုံးအနေနဲ့ဟိုဒေတာမျိုးကအရေးပါတဲ့စိတ်ကမ်းမျိုးကိုဆက်ဖွင့်ပေးထားဖို့ကုလသမဂ္ဂလူညုံရေးကောင်စီကတောင်းဆိုလိုက်ပါတယ်။မျိုးနဲ့မှရှိနေတဲ့လူ6သိန်းလောက်အတွက်စာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်မှုကုလသမဂ္ဂကကြိုးစားနေတာပါ။ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကဟိုဒေတာကိုဗိုလ်ထုနေ့ကလေကြောင်းတိုက်ခိုက်မှုတွေစတင်ပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီအတွက်အကြာသပတိနေ့မှာတကပိတ်အရေးပေါ်အစည်းအဝေးခေါ်ယူခဲ့တာပါ။အီရန်ကကြောရောနောက်ခံပေးထားတဲ့အဲ့ဒီဟူသီးသဘုံအဖွဲ့အနေနဲ့ပို့ဆောင်ရေးမှာအချက်ချကြတဲ့ပင်လယ်နီစိတ်ကမ်းကိုလွှဲပြောင်းပေးရမယ်တမတ်ရဲ့ပြည့်သွားပြီလို့ညွန်ပေါင်းအဖွဲ့ဝင် UAE အာရဗ်စော်ဝါမြန်နိုင်ငံကပြောလိုက်ပြီးတဲ့နောက်ဆော်ဒီကလေကြောင်းတိုက်ခိုက်မှုကိုစတင်ခဲ့တာဖြစ်ပါတယ်။ထိုးစစ်ဆင်တိုက်ခိုက်မှုတွေဟန်တားနိုင်ရေးအတွက်ယင်းမင်းဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်ကလည်းဒေသတွင်းနိုင်ငံတွေကိုတွားရောက်ဆွေးနွေးနေပါတယ်။လူပေါင်း22တန်းလောက်ဟာအကူအညီလိုအပ်နေပြီးဖြစ်တဲ့ယင်းမင်းနိုင်ငံမှာတိုက်ခိုက်မှုတွေဆက်ဖြစ်နေရင်ကြီးမားတဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့ကမ္ဘာအကြီးဆုံးစာနာမှုဆိုင်ရာအခက်အခဲမျိုးဖြစ်ပေါ်နိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ယင်းမင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်ကတင်းနယ်လာနေမှာလူညုံရေးကောင်စီကိုရှင်းပြဖို့ရှိပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
တောက်ချာနေညနေခင်းမြန်မာနိုင်ငံကပြည်တွင်းကိုဆက်ပြီးပြောပြပေးသွားပါမယ်။ဂျပန်ဗီယာကုမ္ပဏီခီရင်ကနေပြည်ခဲ့တဲ့နှစ်တည်းမြန်မာနိုင်ငံကိုလှူရန်ခဲ့တဲ့အလှူငွေတွေမြန်မာစစ်တပ်လက်ထဲကိုရောက်သွားတာမျိုးရှိမရှိဆိုတာကိုခီရင်ကုမ္ပဏီကစုံစမ်းစစ်ဆေးနေပါဗျ။ပြည်ခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းခီရင်ကုမ္ပဏီရဲ့မြန်မာနိုင်ငံလုပ်ငန်းခွဲမြန်မာဘလူးဝီကနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းပရိပခ္ခတွေအထင်မှားဒီဘေးဒဏ်သင့်သူတွေအတွက်လူဒန်းခဲ့တဲ့ငွေတွေဟာအဲ့ဒီဒေသမှာလူခွင့်ချိုးဖောက်မှုတွေကိုကြကြပြန့်ပြန့်ကျူးလွန်ခဲ့တဲ့စစ်တပ်ရဲ့လုပ်ရက်တွေကိုအားပေးရရောက်နိုင်တယ်ဆိုပြီးတော့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကမေးခွန်းထုတ်ခဲ့ပြီးတော့ဂျပန်ဆိုရအနေနဲ့ဒီကိစ္စကိုစုံစမ်းဖို့တိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဘရူဝီထံကနေပေးအပ်တဲ့အလူငွေဒေါ်လာ6000ကိုမြန်မာစစ်တပ်ကလက်ခံရယူတဲ့အခမ်းအနားကိုရုပ်မြင်သံကြားကနေကြေညာခဲ့တာပါ။တို့ကြုံမျိုးအခြေဆိုင်ကီဝင်ကုမ္ပဏီကတော့မြန်မာနိုင်ငံကိုလူရန်ခဲ့တဲ့ငွေတွေကိုဘယ်လိုပုံစံမျိုးနဲ့အသုံးပြုခဲ့တာလဲဆိုတာကိုသူတို့သေချာမသိတဲ့အကြောင်းနဲ့ဒီကိစ္စမှာပိုးပြီးတော့စနစ်တကျစစ်ဆေးဆောင်ရွက်တာမျိုးရှိသင့်ခဲ့တယ်ဆိုတာကိုလက်ခံထားပြီးအခုကိစ္စစုံစမ်းစစ်ဆေးမှုတွေမပြီးမချင်းပါလဲမြန်မာနိုင်ငံကိုနောက်ထပ်ငွေကြေးလူဒန်းနာတွေရပ်ဆိုင်ထားမယ့်အကြောင်းပြောပါတယ်စုံစမ်းစစ်ဆေးတာတွေဘယ်အချိန်ပြီးမလဲဆိုတာတော့သေချာမသိရသေးပါဘူးကီဝင်ကုမ္ပဏီအနေနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအတွင်းမှာဘေးဒုက္ခရရသူတွေအတွက်ဆန်နဲ့စီဒေါ်လာ2000ဘူးတိုက်ရိုက်လူဒန်းခဲ့တာရှိတယ်လို့အရက်ကဲစီဒနာဝန်ထမ်းတွေကနေတဆင့်လဲပြီးခဲ့တဲ့အောက်တိုဘာလထဲမှာဒေါ်လာ12,500လူဒန်းခဲ့တာဖြစ်ပြီးတော့ဒီငွေတွေကိုတော့စစ်တပ်လက်ထဲရောက်သွားနိုင်ပွဲမရှိဘူးလို့ယူဆတဲ့အကြောင်းကုမ္ပဏီကပြောပါတယ်ရှင
်စီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသကပြည်ပကရွှတ်ချရေးစုံအတွင်းစီးရီးယားအစိုးရရဲ့ချိုးဖောက်မှုတွေကိုခိုင်မာပြီးတင့်တင့်နဲ့တုံ့ပြန်မှုတွေပြုလုပ်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ် ပဋိပက္ခလျှော့ချရေးသဘောတူညီချက်ကိုအမေရိကန်ဂျော်ဒန်နဲ့ရုရှားနိုင်ငံတို့ပြီးခဲ့တဲ့နှစ်ကညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းကပဋိပက္ခလျှော့ချရေးအသက်ကတင်ရေးနဲ့နေရက်ရွှေ့ပြောင်းထွက်ပြေးနေခဲ့ရသူတွေနေရက်ကိုဘေးကင်းလုံခြုံစွာကိုယ်သဘောနဲ့ကိုယ်ပြန်လည်နိုင်ရေးတို့အတွက်ရည်ရွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့စတင်အကောင်အထည်ဖော်ခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်တာနိုဝကကြာသာပတိတိနောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပြစ်ခတ်ရစေးရေးအတွက်တတ်မှတ်ထားတဲ့ကန့်သတ်နယ်မြေတွင်စီရေးရထိုးစစ်ဆင်မှုဟာအဲ့ဒီသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီပြည်ပခါချော့ချရေးဆောင်ဟာဂျော်ဒန်အစ္စရေးကတင်ပိုက်ထားတဲ့ဂိုလန်ဟိုက်တိုနဲ့ထိစပ်နေတာဖြစ်ပါတယ်။အဲ့ဒီနေရာဟာစီးရီးယားသမ္မတဘရှာအယ်အာဆာအစိုးရထိန်းချုပ်ထားခြင်းမရှိတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။
အီတလီနိုင်ငံကနေပြည်ထောင်နိုင်ငံထဲဝင်ရောက်ဖို့ကြိုးစားတဲ့ရွှေပြောင်းကလင်းငယ်တွေကိုပြည်ထောင်နေဆက်ရက်တက်ဖွဲ့ကအီတလီနိုင်ငံဘက်ကိုပြန်မောင်းထုတ်ပြီးမလော်မကန်ဆက်ဆံခဲ့တယ်လို့ဗြိတိန်ပြည်ထောင်ဖွဲ့ Oxfam ကပြောပါရယ်။တခါပြည်ထောင်နိုင်ငံနဲ့အီးဥရောပတမကာတို့ရဲ့ဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ Oxfam ကဆိုပါရယ်။အီတလီဘက်မောင်းထုတ်ခံရချိန်မှာတချို့ကလင်းငယ်တွေဆိုရင်ဖနက်အောက်ကအောက်ခံတရေပြားတွေအဖျက်ခံရတဲ့အထိဖြစ်ခဲ့တယ်လို့ Oxfam ဝန်ထမ်းတဦးကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောဆိုထားပါရယ်။ပြည်ထောင်ရဲတွေကကလင်းငယ်တွေကိုအဟစ်တာတယောရာတွန်းထုတ်တာတွေလုပ်ပြီးတော့မင်းတို့ဒီဘက်ကိုဘယ်တော့မှဖျက်ဆီးသွားလာလို့ရမှာမဟုတ်ဘူးဆိုပြီးပြောဆိုတဲ့အကြောင်းကိုအကူအညီပေးရေးဝန်ထမ်းတဦးကလည်းပြောပါရယ်။တချို့ကလင်းငယ်တွေထံကနေလက်ကင်မိုဘိုင်းဖုန်းတွေကိုလည်းသိမ်းယူပြီးတော့ဆင့်ကပ်ပြားကလေးတွေကိုဖယ်ရှားပစ်တာကြောင့်ဖုန်းနံပါတ်တွေဆုံးရှုံးရပြီးတော့ကလင်းငယ်တွေအနေနဲ့သူတို့ရဲ့မိသားစုတွေကိုတော့ဖုန်းခေါ်လို့မရတာမျိုးကြုံရတဲ့အကြောင်းလေးအဲ့ဒီစစ်တနဝန်ထမ်းကပြောပါရယ်။ရွှေပြောင်းဝင်ရောက်သူတွေအရင်နဲ့ပတ်သက်လို့ပြည်သက်တဲ့အီတလီနိုင်ငံသားတင်းမာမှုတွေတိုးလာနေတာမှာတိကိစဆင်းနေဖို့အတွက်ပြည်သက်သမ္မတအီမန်နျူရယ်မက်ခရွန်နဲ့အီတလီဝန်ကြီးချုပ်ဂျွန်ဆက်ပေကွန်တေတို့ဒီနေ့တွေ့ဆုံကြဖို့ရှိနေပါရယ်ရှင်။
အမေရိကန်ရဲ့အဝေးထိန်းတုံးရင်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အာဖဂန်နိုင်ငံအရှေ့ပိုင်းနေဇက်ခရိုင်အတွင်းမှာပါကစ္စတန်တာလီဘန်ခေါင်းဆောင်တည်ဆုံသွားတယ်လို့အမေရိကန်နဲ့ဒေတာရင်းထောင်လိုင်းအဖွဲ့တွေက VOA ကိုပြောပါတယ်။ဗိုလ်ထုနေကပြစ်လုခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုကြောင့် Tehrik e Taliban Pakistan TTP ဆိုတဲ့တရားမဝင်အသင်းရဲ့အကြီးအကဲမူလာဖတ်လူလာဆိုသူတည်ဆုံသွားကြောင်းအမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကပြောပါတယ်။
ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုမှခင်းဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားမှာပါမကြသေးခင်ရက်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထန်စွာရွာသွန်းမှုတွေနဲ့အတူရေကြီးမြေပြိုမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေကြုံနေရတဲ့အထက်အခုနောက်ဆုံးမန္တလေးတိုင်းမိုးကွန်းမြို့နယ်မှာလည်းလူ၅ဦးသေဆုံးခဲ့ပါတယ်။ရေကြီးမြေပြိုမှုတွေနိုင်ငံအနှံ့ကြုံတွေ့နေရတဲ့အတွက်လူပေါင်းထောင်ချီရေဘေးတန်ခံနေကြသလိုအခြေအနေဆိုးတဲ့နေရာတချို့မှာတော့ဒေသခံအာဏာပိုင်တွေကဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးနေရပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။မိုးသည်ထန်ရေကြီးမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းဒေသကြီးမိုးကုန်းမြို့နယ်နောက်ပိုင်းမှာမြေပြူမှုဖြစ်ပွားရာကနေအ ਨੇ ဆုံးလူငါးဦးသေဆုံးခဲ့တာဖြစ်ပါတယ်။မြေပြူမှုကြုံခဲ့ရပြီးနောက်အနီးဝန်းကျင်ကမိသားစုတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ထားရတဲ့အကြောင်းမိုးကုန်းမြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးစောတောင်းတင်ကပြောပါတယ
်။ဒီနေ့မျိုးကကျွန်တော်မနဲ့လေးနိုင်လို့ပေါ့နော်။ကပေးပြည်တော်အစုအောင်ပြစ်တင်ကြည့်ရမှာပါ။ဆောင်ရောင်းနေမှာတင်ထားတဲ့အိမ်ချုပ်ရင်ရှိပါတယ်။မိန်းကလူရအိမ်ပြုမှာဆုံးလို့ရှောင်ချသွားလို့အဖြစ်အပျက်ရှိပါလိမ့်။အဲ့ဒီအိမ်မှာရှိတဲ့မိသားစု၅ယောက်ကတော့အကုန်အပြည့်ဆုံးသွားပါတယ်။အမျိုးသမီး2ယောက်၊မျိုးသား4ယောက်ပေါ့နော်။ဆောင်သား2ယောက်ပါပဲ။အိမ်ကြီးပေါ့20လောက်ကစုနေရတဲ့အိမ်ကြီးဖြစ်လို့ကျွန်တော်ဖယ်ရှားပြီးတော့သိကြရတာမိသားစုကျွန်တော်တွားခေါ်အောင်နေပါတယ်။လူ80လောက်ကပြည်သူကြောင်းမှာကစ်တာတဲ့ကိုနေပါတယ်။အိမ်ကြီး36ယောက်လောက်ပေါ့ခင်ဗျာ။
မိုးကုန်းမြို့နယ်ကတဲအုပ်စုအောင်သိလွင်ကျေးရွာမှာဇွန်လ14ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးမန္တလေးတိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းဒီကနေ့မှာတွားရောက်တွေ့ဆုံပြီးကူညီထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့ဦးစောတောင်းတင်ကပြောပါတယ
်။ဟိုမန္တလေးလူငယ်ပြန်ကနေကျွန်တော်တို့ရမငွေတွေလာပြီးတော့ပေးရပါတယ်။လူအိမ်ဆောင်သုံးပစ္စည်း7မျိုးလာပြီးတော့ပေးရပါတယ်။စင်ဆုံးမှုတွေအတွက်တယောက်ကိုချုံးပေးပါချိနေပါတယ်။နိုင်ငံရပြီကြတော့၄တောင်၅တောင်အဲ့ဒီချိနေပါတယ်ခင်ဗျာ
။လက်တလုံးမြေပြူမှုတွေဖြစ်ပွားနေတဲ့နေရာကတော့မန္တလေးမြို့ဝင်ဘီးတောင်ပိမြင့်စတဲ့နေရာတွေမှာဖြစ်ပွားနေပြီးနေအိမ်တချို့ကတော့ပျက်စီးမှုတွေရှိနေတယ်လို့ဦးစောတောင်းတင်ကပြောပါတယ်။ဒီရက်ပိုင်းတွင်းမှာမိုးသည်ထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်နေတဲ့အတွက်မြန်မာနိုင်ငံဒေသနှံ့ပြားမှာရေကြီးမှုနေအိမ်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်။ဒီကနေ့မနက်မှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်လေပြင်းတိုက်လို့အိမ်ချင်း50နီးပါးပျက်စီးသွားတယ်လို့ကရင်ပြည်နယ်မွန်တိုင်းဒေသကြီးရဝန်ကြီးမင်းတင်ဝင်းကပြောပါတယ်
။က
ဒီကနေ့မှာမနေ့ဆန္ဒရောက်ကဒေါ်လန်းကြီးပါအုပ်စုဒေါ်လန်းမုံစုနဲ့ဒေါ်လန်းကော့တာဆိုတဲ့ရွာအိမ်ဆုံးစံနဲ့ရှင်းလုံးကဒီပြင်းဆိုင်ပြီးတော့အမိုးလေးလွေးနဲ့အင်္ဂါလွေးနဲ့အိမ်ပြူဝဲအင်္ဂါပြူဝဲတော့ပေါ့နော်ဒေါ်လန်းတို့ဆိုတာခုကျွန်တော်ဆင်ပြင်းရပြီဒီကနေ့မိမိမမိမလည်းပြန်ကြောင်းကကြဲကြဲကြီးကြီးလို့ပုံပေါ့နော်ဒီကြရရဲ့တွေတုန်းကလည်းဖာဖို့မြို့နယ် ဒီကနေ့ကျွန်တော်တို့ရေကောက်ပွဲအတွင်းအဲ့ဒီအချိန်ကဒီမိုကရေစီပါတီသမ္မတလောက်အပြင်ဆိုင်ရာမြန်မာစုံရှိနေခဲ့တာပါအထူးသဖြင့်မကွေးတိုင်းဒေသကြီးစကူးမြို့မှာတင်းနှစ်မှာစိုးစုံရည်ကြီးခဲ့ပြီးရေဘေးတဲ့လူတွေထောင်နဲ့ချီရှိနေတယ်လို့စကူးမြို့ရေဘေးကူညီပေးရေးဖွဲ့ဝင်ကုဖိုးထင်ကပြောပါတယ်။
ဒီကနေ့ဆက်ပြီးအများအင်္ဂါလုံးမျိုးပါသွားတယ်။အင်္ဂါကလေးတစ်ခုတည်းရအောင်ပြားဒီပေါ်မှာရဇီးရဒီပေါ်မှာလည်းလူတွေနေကြတယ်။ဒီလိုတော့နိုင်တာဆိုတော့ရေဘေးတစ်ခုအင်းအောင်စုတရ၄၅စုလူကြီးထောက်ခွန်ရလာရှိတယ်။ဒီတိုင်းကြီးတော့ကြီးပါနဲ့ဒီနေ့ကအဆိုးဆုံးပါဘူး။ဆိုလာကိုရနေ့ကနေ၃၇နှစ်ထိမိုးဆက်မပြရွာသုံးမှုကြောင့်မကွေးတိုင်းဒေသကြီးတွင်လူနေအိမ်
63,000 ထောက်ပါပေးခဲ့ပြီးစုစုပေါင်း6,800ကျော်ထောက်ပါပေးခဲ့တယ်လို့မကွေးတိုင်းဒေသကြီးဘေးအန္တရာယ်စီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကပြောပါရယ်။စကိုင်းတိုင်းဒေသကြီးဟုံးမလင်းမြို့နယ်တဝန်ထွက်ကျွရွာမှာလည်းမိုးရွာသွန်းမှုကြောင့်အင်ဂျီတရာကျော်နေမြုပ်ပြီးလူရေတထောင်ကျော်ရေဘေးသိမ်းခဲ့ပါရယ်။အလားတူရခိုင်ပြည်နယ်အတွင်းမှာလည်းရေကြီးမှုကြောင့်လမ်းမဆက်သွေးပြသမှုတွေဖြစ်ပွားခ
ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန်တော်တို့ကတော့ဒီကနေ့ကျွန ဆိုလာဆလေးရဲ့နေသိမူကြီးနေမှာဖြစ်တယ်လို့မူလေးဝါသနဲ့ဆလာပိတာဦးစီးဌာနကနေသတင်းထုတ်ပြန်ထားတယ်လို့မုံတိုင်းရဲ့ရှင်ကြောင့်တိရတော်တော်များများမှာမူကြီးနိုင်တဲ့အတွက်ရေပြီးအန်တရာသတိထားကြဖို့နဲ့ရေပေါ်ပြောင်းရွှေ့နိုင်ရေးပြင်ဆင်ထားဖို့ဒုတိယဓမ္မရဦးဟင်္ဒရီဖန်ထီယူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အမျိုးသားတစ်ပါးဝပေးအန်တရာဆန်ရစီမံခန့်ခွဲမှုကော်မတီကနေသတိပေးချ
ကျွန်တော်တို့ကတော့ဒီနေ့ကမြောက်ပိုင်းချင်းတောင်ခရိုင်မှာမကြသေးခင်တုန်းကဖမ်းဆီးမိခဲ့တဲ့မွေးစေဝါတွေကို ထိုင်းနိုင်ငံမြောက်ပိုင်းချင်းတောင်ခရိုင်မှာမကြသေးခင်တုန်းကဖမ်းဆီးမိခဲ့တဲ့မွေးစေဝါတွေဟာမြန်မာနိုင်ငံကလက်နက်ကင်အဖွဲ့တွေထိန်းချုပ်ရာနယ်မြေကထုတ်လုပ်တာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံနယ်စပ်နဲ့10ကီလိုမီတာလောက်အကွာထိုင်းနိုင်ငံတွင်မှစိတ်ကြွစေအလုံးကြီးကိုသန်းနဲ့အိုက်စ်လိုခေါ်တဲ့မွေးစေဝါကီလို3000ကိုဖမ်းဆီးမိခဲ့တာနဲ့ပတ
ပြည်သူတွေရဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမူရထင်းချုပ်ရေးဘူထာနာချုပ်မှာဘူချုပ်စီးရီးယားစီးရီးချိုင်းကဥဆောင်ပြီးတည်င်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီထဲမှာချင်းနောက်ခရိုင်တွင်းကစစ်တပ်နဲ့အမှန်ငါစစ်တွေကတာဝန်ရှိသူတွေနဲ့အတူထိုင်းဘုရင်တော်ဝင်ရဲတပ်ဖွဲ့ပါပူးပေါင်းရှင်းလင်းခဲ့တာတွေ့ရပါတယ်ဒီတည်င်းစာရှင်းလင်းပွဲမှာတော့ဘူချုပ်စီးရီးယားစီးတီချိ ထိုင်နိုင်ငံမြောက်ပိုင်းချင်းရိုက်ပြည်နယ်ချင်းနောင်ခရိုင်မှာဖမ်းဆီးလိုက်တဲ့စိတ်ကြွစီပြကိုတန်းနဲ့အိုက်စ်လုခေါ်တဲ့ဝူရစီ300ကီလိုဟာမြန်မာနိုင်ငံဝါလူမျိုးစုတွေထိန်းချုပ်ထားတဲ့တောင်ပိုင်းကနေထုတ်လုပ်ခဲ့တာလို့ဆိုပါတယ်ဒီစိတ်ကြွစီတွေဘယ်နေရာကနေထုတ်လုပ်နေတယ်လဲဆိုတဲ့သတင်းတောက်တွေရဲ့အမေကတော့စိတ်ကြွစီမှာတော့ကိုတုံးလုံးနဲ့ဝိုင်းဝိုင်းဆိုပြီး ပြောသွားပါတယ်အခုလိုမျိုးစိတ်ကြွစီတွေအများဆုံးဖမ်းဆီးနိုင်ခဲ့တာဟာအင်းနီနာချင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိသူတွေရဲ့ပူးပေါင်းပါဝင်မှုနဲ့ထိုင်းပြည်သူတွေရဲ့သတင်းပေးမှုကြောင့်ဖြစ်တယ်ဆိုပြီးဗိုလ်ချုပ်စီရင်ကသတင်းထုတ်တွေကိုပြောသွားပါတယ်အခုဖမ်းဆီးမိခဲ့တဲ့စိတ်ကြွစီတွေမူရစေဝါတွေကိုထိုင်းနိုင်ငံမြောက်ပိုင်းကနေထိုင်းနိုင်ငံအလဲပိုင်းနဲ့ထိ ဖမ်းဆီးမိတဲ့ဝိရစီဝါရီနဲ့ ဒီနေ့ကတော့ဒီမိုကရေစီအစည်းအဝေးကိုဖန်တီးမိခဲ့တာဖြစ်ပါတယ်အခုဖန်တီးမိခဲ့တဲ့မူရစေဝါရီရဲ့ကာလတန်ဖိုးကတော့ဘတ်တန်ပေါင်း2000တရာလောက်တန်ဖိုးရှိတယ်လို့လည်းသိရပါတယ်ရှင်
ရှင်များရှင်မြန်မာနိုင်ငံအနှံ့ဘီရဲ့ပိုင်းတွေအတွင်းမိုးသည်းထံမှုတွေကြောင့်ရေပေးတံကြုံရရသလိုနောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်။မကြာသေးခင်တုန်းကလည်းရေကုန်မြို့မှာအမိုက်ပုံမိပေးကြောင့်အရေးပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါ။မြန်မာနိုင်ငံမှာရေပေးမိပေးမုန်တိုင်းနဲ့ငလင်တွေလိုသဘာဝန
လိုအပ်နေတယ်ဆိုတာတွေကို VOAS နေနေညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါတယ်ရှင်။ဒီဝေအမေရိကန်အတိုင်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမဟောင်း James Comey ဟာသူတာဝန်ထမ်းဆောင်နေစဉ်ကာလအတွင်း Hillary Clinton ရဲ့ email အရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရာမှာ FBI ရဲ့အခြေခံလုံလုံလုံနေတွေအတိုင်းဆောင်ရွက်ဖို့ဖြစ်ွက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာမှကလင်တန်ရဲ့အီးမေးလ်ကိစ္စကိုပြန်ပြီးတော့စုံစမ်းစစ်ဆေးမယ်ဆိုလို့ကိုမေကပြောဆိုခဲ့တာဟာဒီရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်လောင်း Donald Trump အနိုင်ရအောင်ကူညီသလိုဖြစ်တယ်ဆိုပြီး Democrat တွေကတော့ဆွဆွဲထားပါတယ်။ဒါပေမဲ့လည်း American တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ်ရဲ့ကြာတာပြင်းနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ကိုမေရဲ့ဦးဆောင်မှုအောက်မှာ FBI အနေနဲ့ပက်လိုက်ပြီးတော့ဆောင်ရွက်ခဲ့တာမျိုးမရှိဘူးလို့ဆိုပါတယ်။ Slatisa ဟုတ်ရဲ့သတင်းလွှာကိုကောင်းအောင်ကပြောပြထားပါတယ်ရှင်။
2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်သူ Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုစုံစမ်းစစ်ဆေးတဲ့အခါမှာ James Comey အနေနဲ့ FBI နဲ့ဌာနရဲ့လုံထုံးလုံနီးသတ်မှတ်ချက်ဒီအတိုင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့ကြောင်းစာမျက်နှာ900ပါအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်လည်းဘက်လိုက်ပြီးတော့စုံစမ်းစစ်ဆေးခဲ့တာမျိုးတော့မတွေ့ရဘူးလို့ဆိုရတဲ့ FBI ညွှန်ကြားရေးမှူးသစ် Christopher Wray ကတော့ဌာနရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ဘက်လိုက်ဆောင်ရွက်မှုမျိုးအပေါ်ချက်ချင်းတုံ့ပြန်အရေးယူသွားမယ်လို့ပြောပါတယ်။
We're going to adhere to the appropriate disciplinary process.
Senior Sikan Dai Lo Song Dwa Ma Phit Pi, Ari Naw Ma Raw Man Man Makan Saung Ywet Khe Tu Re Go A Yee Yu Dwa Bo, Jano Ro Naung Nei Ni Ma Mo Hoh Paw.
2016 Tamara Yue Kaw Pwe Ma Tain Yin Le Ma Ma Di Hillary Clinton Ye Email Kaisa Ne Pat Thet Pi Thap Man Song Nan Sit Sei Me Lo Khom Me Ga Pyo Su Khe Da Ha Republican Ko Sa Le Anan Ya Aung A Thauk Ku Phit Si Khe De Lo Democrat Di Ga Su Swe Ba De. Maryland Pi Ne Aw Lut Daw Aman Elijah Cummings Ga
Director Comey had a double standard.
ညွှန်ကြားရေးမှူးကော်မတီမှာစံသတ်မှတ်ချက်နှစ်မျိုးရှိပါတယ်။ Hillary ကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုတော့လူသိရှင်ကြားပြောလိုက်ပြီး Donald Trump နဲ့ Russia ကိစ္စစုံစမ်းစစ်ဆေးနေတာကိုတော့ American လူထုမသိအောင်လျှို့ဝှက်ထားပါတယ်
။ Trump သမရဖြစ်လာပြီးမကြခင်မှာပဲကော်မတီကိုယာရုကနေထုတ်ပေးခဲ့ပါတယ်။ American ရွေးကောက်ပွဲမှာ Russia တွေပါဝင်ပတ်သက်နေမလားဆိုတာနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုအဆုံးသတ်ပစ်ချင်တာကြောင့်အခုလိုဆောင်ရွက်တာဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါရတယ်။ဒါပေမဲ့လည်းအခုထောက်ပြတဲ့အစီရင်ခံစာဟာအဲ့လိုပြောဆိုမှုတွေမှားယွင်းကြောင်းသက်သေပြလိုက်တာပဲလို့အင်ဗီရောကခြေပပါရတယ်။ပြောခွင့်ရဆရာဟက်ကဘီဆန်နက်စ်က
It reaffirmed the president's suspicions about Comey's
conduct. Comey ရဲ့ဆောင်ရွက်ချက်တွေနဲ့ FBI အဖွဲ့ဝင်တွေတချို့ကြားကဒီနိုင်ငံရေးအရာဗက်လိုက်မှုရှိတယ်ဆိုတော့သမ္မတရဲ့တန်လျာအပေါ်ဒီအစိုးရခံစားကထက်ပြီးတော့အတည်ပြုပေးလိုက်တာပါ
လူတော်ဆိုင်ရာကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေသူတို့လိုသလိုပုံစံမျိုးဖြစ်လာအောင်ရုရှားတွေကြားဝင်နှောက်ယှက်ခဲ့တယ်ဆိုတာကိုလက်ခံခဲ့ပေမဲ့ရွေးကောက်ပွဲရလဒ်အပြောင်းလဲဖြစ်သွားခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုပါတယ်ကလင်တန်ရဲ့အီးမေးလ်ကိစ္စ FBI အနေနဲ့စုံစမ်းစစ်ဆေးမယ်လို့ပြောဆိုခဲ့တာဟာလည်းတည်ရောက်မှုမရှိခဲ့ဘူးလို့ Republican တွေကခြေပပါတယ်လူဝီဇီယားနာပြည်နယ်အောက်လွတ်တော်အမတ် John Kennedy က
I don't think Russia had an impact on the result of the
ယူကော့ဘွေရလက်ပြောင်းလဲဖြစ်အောင်ရုရှားကြီးလုံနိုင်ခဲ့တယ်လို့မထင်ပါဘူးတကယ်လို့သာရုရှားကြီးကဒီလိုလုံနိုင်ခဲ့တယ်လို့ထင်လို့ရှိရင်သူတို့တသက်ဘယ်လိုပြမလဲဆိုတာလည်းမသိပါဘူးအချက်လက်မျိုးစုံမှမူတည်ပြီးလူလူမှရွေးချယ်မဲပေးဝင်ရှိပါတယ
်လုပ်ငန်းစစ်ဆေးမှုချုပ် Michael Horowitz ရဲ့အစဉ်ခံစားမှာတော့ကိုမီလေဒီ FBI ရဲ့လုပ်ငန်းကိစ္စရပ်တွေကိုဆောင်ရွက်ရမှာကိုပိုင်အီးမေးလ်ကိုတုံးဆွဲခဲ့တယ်ဆိုပြီးထောက်ပြထားပါတယ်ခင်ဗျာ
ကောင်းအောင်တင်ပြတော့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုပ်မြင်သားကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 ဂျူရူကနေဖန်ယူချီရှုနိုင်ပါတယ
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူချီရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊ Facebook မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မကြေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်။နိုင်ငံခြားရေးဝန်ကြီးဟယ်လာရီကလင်တန်ရဲ့အီးမေးလ်ရှုပ်တော်ပုံပေါ်မှာ FBI ညွှန်ကြားရေးမှူးဟောင်း James Comey ရဲ့ကိုင်းတွဲဖြည့်ရှင်းမှုတွေနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနအတွင်းဒီအချိန်ယူသုံးသပ်စစ်ဆေးထားတဲ့အစဉ်ခံစာကိုကြည့်မယ်ဆိုရင် FBI ညွှန်ကြားရေးမှူးဟောင်း Comey ဟာအလုပ်မဖြစ်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဆိုတာကိုတွေ့နိုင်ပြီးတော့ကိုမီကိုသူအလုတ်ဖြုတ်ပစ်လိုက်တာဟာတိုင်းပြည်အတွက်အကောင်းဆုံးဆောင်ရွက်ခဲ့တာဖြစ်တယ်ဆိုပြီးတော့ဒီသမ္မတဒေါ်နယ်ထရမ့်ကဒီနေ့သူ့ရဲ့ဒီ Twitter လူမှုခွင့်ရပေါ်မှာရေးသားလိုက်ပါတယ်။မစ္စတာကိုမီရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းမှာအနည်းပွားစရာဆောင်ရွက်ချက်တွေရှိခဲ့တယ်ဆိုပြီးတော့ဒီအမေရိကန်တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ်ကပြင်းပြင်းထန်ထန်ဝေဖန်ထားတာပါဒီထဲမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာ Mrs. Clinton အနေနဲ့အမှားယွင်းဆုံးတရားလှုပ်ဆောင်ခဲ့တာမရှိတဲ့အကြောင်းကိုကိုမီကလူသိရှင်ကြားထုတ်ပြန်ကြေညာခဲ့တာအဲ့နောက်တစ်ခါစုံစမ်းစစ်ဆေးမှုတွေကိုပြန်လည်စတင်ပြီးတော့နောက်ပိုင်းပြန်ပိတ်လိုက်တာဆတဲ့ဝေဖန်စရာတွေရှိနေတယ်ဆိုပြီးတော့တရားရေးဌာနလုပ်ငန်းစစ်ဆေးရေးမှူးချုပ် Michael Horowitz ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်ဂျပန်ပြည်ကကုမ္ပဏီခီရင်ကနေဒီပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အလူငွေတွေမြန်မာစစ်တပ်ရဲ့လက်ထဲကိုရောက်သွားတာမျိုးရှိမရှိခီရင်ကုမ္ပဏီကစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကအောက်တိုဘာစက်တင်ဘာနဲ့ဒီအောက်တိုဘာလတွေအတွင်းမှာခီရင်ကုမ္ပဏီရဲ့မြန်မာနိုင်ငံလုပ်ငန်းခွဲမြန်မာဘူဝီကနေပြီးတော့ဒီမြန်မာနိုင်ငံမြောက်ပိုင်းပြည်ပခါတွေအတွင်းဒေသံသင့်သူတွေအတွက်လှူဒန်းတဲ့ငွေတွေဟာအဲ့ဒီဒေသမှာလူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ကျူးလွန်ခဲ့တဲ့ဒီစစ်တပ်ရဲ့လုပ်ရက်တွေကိုအားပေးရရောက်နိုင်တယ်ဆိုပြီးတော့နိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကမေးခွန်းထုတ်ခဲ့ပြီးတဲ့နောက်ဂျပန်အစိုးရအနေနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းနေတာဖြစ်ပါတယ်ရှင်နောက်ဒီအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ဖို့ကြိုးစားကြတဲ့မိသားစုတွေကကလိငယ်တွေကိုနေဆက်ဒေသတွေမှာမိသားတွေနဲ့ခွဲပြစ်လိုက်တဲ့လုပ်ရက်ကိုစတင်ကတ်ကွက်တဲ့အကြောင်းနိုင်ငံတော်လမ်းမာတွေပေါ်မှာချီးတက်ဆန္ဒပြနေကြပါတယ်ရှင်
။တရင်အချင်းချက်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 30နဲ့လိုင်းဒိုမီတာ51အပြင်လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမ်းမှရှင်လာပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.
From Washington, this is